ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေတဲ့အိန္ဒိယနိုင်ငံမှာမြို့တော်နယူးဒေလီမြို့ကကိုဗစ် -19 ရောဂါကုသရေးဌာနဆေးရုံစည်းကမ်းတွေအတွဲအိန္ဒိယစစ်တပ်ကဆရာဝန်တွေကိုတာဝန်ချထားပေးဖို့ဘုဟုအစိုးရကစီစဉ်နေပြီဖြစ်ပါတယ်။ဒီနေ့ပေါ်တော့နေကအိန္ဒိယတနိုင်ငံလုံးမှာတရက်ထဲအများဆုံးစံချိန်ဖြစ်တဲ့ရောဂါကူးစက်မှုပေါင်း 16,000 ရှိခဲ့တဲ့အထက်နယူးဒေလီမြို့တော်တစ်မြို့ထဲမှာပဲကူးစက်မှုပေါင်း 3,900 ကျော်ရှိခဲ့တာပါ။ကူးစက်မှုမြင့်တက်လာနေတာကိုတုံ့ပြန်တဲ့အနေနဲ့ဒေလီမြို့ရဲ့အိန္ဒိယစစ်ရေးစစ်တမ်းကောက်ယူမှုကိုဇူလိုင်6ရက်နေ့အပြီးလောက်ဆောင်မယ်လို့အာဏာပိုင်တွေကပြောပါတယ
်။ इसका पर्पस ये है कि हाउस ऑफ सर्वे करके हमें ये असेस करना है कि
भाई इन ऑन सी सी टैंक ऑफ यू आर ए यू जगह တတိယွယ်ဦးရဲ့အခြေအနေကိုသိရှိအပြတ်ဆက်နိုင်ဖို့ဖြစ်ပါတယ်။အထူးသဖြင့်တက်၆ဆွေကျော်တွေမှာယောဂလက္ခဏာတွေရှိရှိသိနိုင်ဖို့ပါ။ဒီလိုစမ်းသပ်သိရှိနိုင်ရင်ကိုကောင်းတဲ့ကုသမှုတွေပြီးနိုင်မှာဖြစ်ပါတယ်လို့ယူဒီလီပြောတော့အိတောင်စုစစ်တမ်းကောက်ယူရေးတာဝန်ရှိသူပရတိဆိုင်ရာကပြောပါတယ်။ဒီနယ်အစိုးရတွေကတာဂက်ချက်တွေကိုဖြေလျှော့ပေးနေတာကြောင့်ကုသမှုတွေထပ်ပြီးတိုးလာနေလေဦးမယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်ဘတ်တဲ့အိန္ဒိယစစ်တပ်စီအရဝင်တွေကိုတာဝန်ချထားမဲ့ယာယီကုသရေးဆောင်တွေထဲဂရေ1000ဝန်းကျင်အစင်းသစ်ပြင်ဆင်ထားမယ်လို့လည်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်အဲ့ဒီအထက်ဂရေ1000ကိုဘာသာရေးအဆောက်အုံတွေနဲ့ရထားတွဲတွေထဲမှာချထားမှာဖြစ်ပါတယ်ဇူလိုင်လကောင်မှာကိုဗစ် -19 ရောဂါကူးစက်ခံရသူပေါင်း 5,000 ရှိလာလိမ့်မယ်လို့မြို့တော်အစိုးရကခန့်မှန်းထားလို့အဲ့ဒီအချိန်ဆိုရင်စေယုံဂရေ3000ကျွဲလိုအပ်မှာဖြစ်ပါတယ်ခင်ဗျ